WikiLeaks အင်တာနက် website ကြီးထောင်သူ Julian Assange ကိုဥပဒေမဲ့ထိန်းသိမ်းဖမ်းဆီးထားခံရသလိုဖြစ်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးအလို့အဖွဲ့ရဲ့အဆုံးဖြတ်ဟာအပြစ်မရှိကြောင်းအထင်ရှားပြသလိုက်တာဖြစ်တယ်လို့ Mr. Assange ကလန်ဒန်မြို့ Ecuador တန်ယုံကနေတောက်ကြနေမှာပြောလိုက်ပါတယ် Mr. Assange သူ့ကိုတရားခံအဖြစ်နဲ့လွှဲပြောင်းမခံရအောင်အဲ့ဒီ Ecuador တန်ယုံမှာခိုးလုံနေတာဖြစ်ပါတယ်သူကိုမာရွန်းစွာဖမ်းဆီးထားတာဟာအခုဆိုရင်ဥပဒေအတိုင်းပဲဖြစ်ရမယ်လို့မစ္စတာအဆန်ကတန်ယုံတွင်ကနေဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်သူအနေနဲ့လန်ဒန်မှာရှိတဲ့အီကွေဒေါတန်ယုံကနေထွက်ခွာဖို့စီစဉ်ထားပေမဲ့ဘယ်တော့ဆိုတဲ့အချိန်အတိုင်းတာကိုတော့ပြောဆိုခြင်းမရှိပါဘူးမစ္စတာဆန်ဆာ2012ခုနှစ်ကတည်းကဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခံထားတာဖြစ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့ကအဆုံးဖြတ်ခဲ့တာဖြစ်ပါတယ်အရမပြုခြင်းမှုနဲ့ဖန်စီဘီဆွေဒနိုင်ငံကိုတရားခံလွဲပြောင်းပေးတာကိုရှောင်ရှားနိုင်ဖို့အတွက်မစ္စတာအဆန်ကအဲ့ဒီအီကွေဒေါတန်ယုံမှာခိုးလုံနေတာဖြစ်ပါတယ်ဒီဆွဆွဲချက်ကိုတော့သူ့ဘက်ကကျူးလွန်ခြင်းမရှိဘူးလို့ညှင်းဆန်ထားပါတယ်မစ္စတာအဆန်ရဲ့ရှေ့နေဖြစ်တဲ့အရင်စပိန်တရားသူကြီးဟောင်းဘော်တာဆာဂါဇွန်ကတော့မစ္စတာအဆန်အခုလိုလွတ်လွတ်လပ်လပ်သွားလာခွင့်မရဘဲနေနေရတာဟာထောင်ချထားတာထက်ပိုဆိုးပြီးတော့နောက်ထပ်ဖန်စီထိန်းသိမ်းတာတွေလှုပ်လာမယ်ဆိုရင်မြန်မာနိုင်ငံတာတွေဖြစ်လာနိုင်တယ်လို့ပြောပါတယ်ဆွီဒင်နဲ့ဗြိတိန်နိုင်ငံတွေအနေနဲ့လည်းကုလသမဂ္ဂအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုလိုက်နာအောင်ဖြစ်ပြီးတော့ဆွီဒင်အာဏာပိုင်တွေအနေနဲ့မစ္စတာအဆန်ကိုဖမ်းဝရမ်းထုတ်ထားတာကိုပြန်ရုပ်သိမ်းတယ်လို့ရှင်းနေဖြစ်သူကပြောပါတယ်ဒါပြင်ကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့ဒီနှစ်နိုင်ငံစလုံးအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ကိုလေးစားဖို့လိုတယ်လို့ပြောပါတယ်ခင်ဗျာ